သမရဘုရှ်ကစီးရီးယားနိုင်ငံအနေနဲ့လေဗနွန်နိုင်ငံကနေထွက်ခွာပြီးဘူးအချိန်ကျရောက်နေပါပြီလို့ပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံကလေဗနွန်နိုင်ငံမှာစစ်ရေးအရာရောနိုင်ငံရေးအရာပါပါဝင်ပတ်သက်နေတာကိုအဆုံးသတ်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကညီညွတ်ညွတ်ဝိုင်းဝန်းလှုံ့ဆော်ကြဖို့တိုက်တွန်းပြောဆိုလိုက်တဲ့အကြောင်းရေးသားထားတယ်ဗီအိုအေရဲ့အင်ဂျီရိုဒရင်တောက်စကော့စတန်ရ
I applauded the press conference you held with a foreign minister from France, where both of them stood up and said loud and clear,
"Miss Rika, you think I'm going to be with you next? Jump out of the train, Zashin and Boema, through the Uzalunga, Mataya, Tapia, Zaza, Syria, go, three, big, I go, Geno, Chichu, Bade, Syria, Soya, and Ninet, that we net, the Chasio, look, I need, I will go, Lebanon, and you think, Beba, Dama, Eddie, Ma, Joe, Pune, Democracy, Ha, Shintan, Gwen, Yama, Chibare.
သမရဘုရားမေရီလန်းပြည်နယ်ရှိကောလိပ်တစ်ခုမှာအခုလိုကောက်ချက်ချပြောကြားသွားတာဖြစ်ပါတယ်။ရှေ့လေပိုင်းမှာလွတ်လပ်မှုနဲ့ငြိမ်းချမ်းရေးရရှိဖို့ကမ္ဘာကြီးကအတူတကွလက်တွဲဆောင်ရွက်နေတာဖြစ်တဲ့ဒါကြောင့်အဲ့ဒီဒေသမှာဒီမိုကရေစီအခြေခံရလေအောင်အာမခံချက်ရရှိဖို့ဒေသနယ်ထွက်ပြီးပြောဆိုကြဖို့အရေးကြီးတယ်လို့သမရဘုရားပြောကြားသွားပါတယ်။ဒေတာဒွင်းနဲ့နိုင်ငံတကာလူအဖွဲ့အစည်းမှအပြုသဘောဆောင်တဲ့အဖွဲ့ဝင်ဖြစ်လာရေးအတွက်ဆီးရီးယားအစိုးရအနေနဲ့အပြုအမူကိုပြောင်းလဲရမှာဘာတွေလှုပ်ဆောင်ပေးရမယ်ဆိုတာကိုသဘောပေါက်ထားပြီးဖြစ်တယ်လို့လည်းအင်ဂျူရောပြောကွင်းရပုဂ္ဂိုလ်စကော့မက်ကလလန်ကပြောပါတယ်။ဆီးရီးယားမှာနေဆက်ကိုဖျက်ပြီးလှုပ်ရှားနေတဲ့အီရတ်အစိုးရဟောင်းရဲ့အဖွဲ့ဝင်တွေနဲ့ပတ်သက်လို့လေ သမရဘုရားအစိုးရကစိုးရိမ်မကင်းဆက်လက်ဖြစ်ဆဲရှိတယ်လို့မစ္စတာမက်ကလလန်ကပြောပါတယ်။တယ်လီဗီဗ်မှာမကြာသေးမီကဘုံဖောက်ခွဲမှုအပါအဝင်ဆီးရီးယားကထောက်ခံနေတဲ့ဆက်လက်ဖြစ်ပွားဆဲရှိတဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့လေဝါရှင်တန်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းလေသူကပြောပါတယ်။ဒမတ်စကတ်ရှိအစ္စလာမစ်ဂျီဟတ်ခေါင်းဆောင်တွေကစီစဉ်ထားတဲ့အကြမ်းဖက်မှုအကြောင်းသမရဘုရားအစိ Lebanon မှာ Nesa ဖြတ်ကျော်ပြီး Syria က တပ်တွေ ချထားခဲ့တာ ဖြစ်ပါတယ် Lebanon မှာ Syria တပ်နဲ့ ထောက်လှမ်းရေး အမှုတန်းပေါင်း 14,000 ခန့်ရှိတယ် လို့ယူဆရပါတယ် Lebanon ဝန်ကြီးချုပ်ဟောင်း လှုပ်ကြံခံရပြီးတဲ့နောက် Beirut Syria လိုလားတဲ့ အစိုးရ နှုတ်ထွက်စီခဲ့တဲ့ ဒီသတင်းပါအတွင်း လက်မှတ်တွေပေါ်မှာ ဆန္ဒပြမှုတွေ ဖြစ်ပွားခဲ့ခြင်းကစလို့ Syria တပ်တွေ Lebanon ကနေ ရုတ်သိမ်းပေးဖို့ ဖိအားပေးမှုဟာ တိုးလာခဲ့တာ ဖြစ်ပါလေရှင်
ဟုတ်ကဲ့ ကျေးဇူးပါပဲ ဒေါ်လာလာ တန်းရှင်